ဇတာရီနေ့ကကျင်းပတဲ့ကုလသမဂ္ဂရဲ့လုံခြုံရေးကောင်စီအစည်းအဝေးမှာရုရှားရဲ့ယူကရိန်းချွတ်ချော်စစ်ကကမ္ဘာလုံးဆိုင်ရာငတ်မွတ်ခေါင်းမမှုအပေါ်တက်ရောက်နေလို့စစ်ပွဲကိုအဆုံးသတ်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတောင်းဆိုလိုက်ပါတယ်။စစ်ပွဲဟာတရားမျှတမှုမရှိသလိုကြိုးကြောင်းဆင်ခြင်မဲ့လုပ်ရဖြစ်ကြောင်းဘလင်ကင်ကပြောပါတယ်
။ Every member of this council, every member of the United Nations,
လုံခြုံရေးကောင်စီအဖွဲ့ဝင်တိုင်းကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတိုင်းကရုရှားကိုပြောတင်ပါတယ်။ဖင်လန်နဲ့ကိုအတုံးချပြီးအကြက်ကိုင်းနေတာရတန်းကရက်ဖို့ပါ။ကမ္ဘာတဝန်းကထိခိုက်နစ်နာသူတွေကိုအတုံးချနေတာကိုရက်တင်ပါပြီ။အသိဉာဏ်ကင်းမဲ့တဲ့မတရားစစ်ကိုရက်တင်ပါပြီလို့ဘလင်ကန်ကပြောသွားတာပါ။ယူကရိန်းတွေကောက်ပဲပြင်းတဲ့တန်ချိန်33နီးပါးကို33တန်းနီးပါးကိုဖင်လန်နဲ့စစ်ကမ်းတွေကတဆင့်ကမ္ဘာကိုတင်ဖို့ရောင်းချခွင့်ပြုခဲ့တဲ့တနစ်တာသဘောတူညီချက်ကနေရုရှားနှုတ်ထွက်ခဲ့တာကိုရည်ညွှန်းပြီးဘလင်ကန်ကပြောခဲ့တာပါ။ဘလင်ကန်ကသမရတဘာပတိအဖြစ်ဆောင်ရွက်ခဲ့တဲ့ကမ္ဘာစစ်နိုင်ကမလုံလောက်မှုနဲ့ပတ်သက်တဲ့လုံခြုံရေးကောင်စီအစည်းအဝေးပွဲမှာကမ္ဘာတဝန်းကပြိပခါရီနဲ့ငတ်မုတ်ခမမှုအချက်တဲကြားဆက်ဆက်မှုကိုအလေးပေးပြောခဲ့ပြီးအကြမ်းဖက်မှုနဲ့မငြိမ်သက်မှုတွေကြောင့်မနစ်ကလူ139တန်းဟာအငတ်ပေးစိုက်ခဲ့ရတယ်လို့ထောက်ပြခဲ့ပါတယ်။